ခရီးရှိချီတဲ့ဆန္ဒပြနေတဲ့ဒီမိုကရေစီပညာရေးကျောင်းသားတပိတ်ကိုထောက်ခံတဲ့လူလူလှုပ်ရှားမှုကိုဒီကနေ့ရန်ကုန်မြို့မှာတက္ကသိုလ်ကျောင်းသူကျောင်းသားတွေကဥဆောင်ပြီးဒီမိုကရေစီအင်အားစုတွေနဲ့ပြည်သူတွေပါပူးပေါင်းပါဝင်လှုပ်ရှားခဲ့ပါတယ်ဒီကနေ့အောင်လန်ကနေထွက်ခွာလာတဲ့ကျောင်းသားပင်မတပိတ်စစ်ကြောင်းကိုအာဏာပိုင်တွေဘက်ကပိတ်ဆို့တားဆီးမှုတွေလုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ရန်ကုန်ထိရောက်အောင်ချီတက်ကြမှာဖြစ်တယ်လို့တပိတ်မှောက်ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကကျောင်းသားခေါင်းဆောင်တွေမင်းက်ပြန်ပညာရေးဌာနတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံကြဖို့လည်းရှိနေပါတယ်။အခြေအနေအသေးစိတ်ကိုတော့မတ်ဆုမွန်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးကနေရန်ကုန်အထိခရီးရှည်ချီတက်တပိတ်မှောက်နေတဲ့ဒီမိုကရေစီကျောင်းသားတပိတ်စစ်ကြောင်းနဲ့တခြားတိုင်းနယ်ပြည်နယ်တွေကချီတက်လာနေတဲ့ကျောင်းသားတပိတ်လှုပ်ရှားမှုတွေကိုထောက်ခံတဲ့အနေနဲ့တက္ကသိုလ်ကျောင်းတွေကကျောင်းသူကျောင်းသားတွေကဥဆောင်တဲ့လူမှုလှုပ်ရှားမှုတရက်ကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့တာပါ။တောင်မွေအဝိုင်းဘိုးစိမ်မန်ကွင်းကနေစတင်ပြီးတော့ရန်ကုန်မြို့မြို့တော်ခမ်းမရှိအထိရာနဲ့ချီတဲ့ကျောင်းသားပြည်သူလူထုကချီတက်လမ်းလျှောက်ခဲ့ကြတယ်လို့လူမှုလှုပ်ရှားမှုပါဝင်တဲ့အမှုပညာတက္ကသိုလ်ကကိုအောင်တောင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီမိုကရေစီပညာရေးလှုပ်ရှားမှုတပိတ်ကိုကျွန်တော်တို့ထောက်ခံပါတယ်ဆိုတဲ့အကြောင်းရယ်။တပိတ်စစ်ကြောင်းအတိအကျမှာပါဝင်နေတဲ့မိဘပြည်သူတွေ၊ကျောင်းသားပြည်သူတွေကိုအကြမ်းမဖက်ဖို့ရယ်။အဲနောက်တစ်ခုကတော့ဂျိုးသားခွင့်လင်းတဲ့တကယ်ပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကနေကျွန်တော်တို့ပညာရေးစနစ်စိုးရေးအဖြစ်ပြဿနာကိုအဖြေရှာဖို့ရည်ရွယ်ချက်တင်နဲ့ကျွန်တော်တို့တောင်းဆိုရင်းနဲ့ကျွန်တော်တို့ဒီနေ့ပွဲပြုလုပ်တာဖြစ်ပါတယ်။အခြေခံပညာကျောင်းသားတွေ
ရန်ကုန်မြို့ရင်းချီတက်လာရာလမ်းတစ်လျှောက်မြို့နယ်တွေကပြည်သူလူထုတွေကိုအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကဘာကြောင့်ကန့်ကွက်ရပါသလဲဆိုတာဟောပြောခဲ့တယ်လို့လူထုကလည်းထောက်ခံတဲ့အနေနဲ့ဝိုင်းဝန်းပူပေါင်းချီတက်လာခဲ့ကြတယ်လို့တန်လျင်ဤပညာတက္ကသိုလ်ကကိုတင့်မြတ်ကလည်းအခုလိုပြောပါတယ
်ကျွန်တော်ကတပိတ်ချမ်းသာမလိုက်ပါဘူးသူကတပိတ်ရန်ကုန်မှာကျန်တဲ့ကျောင်းသားတွေအားလုံးတပိတ်ကတပိတ်လမ်းကြောင်းမှာရှောက်လာတယ်လမ်းကြောင်းလေးကြီးလိုတပိတ်တော်ကအကုန်လုံးကျူပဲလို့ကျွန်တော်ပြောလို့ရတယ်ဒီရန်ကုန်ရောက်လာတဲ့ဆင်းရဲကရန်ကုန်မှာတပိတ်တစ်ခုလိုရှိလာနိုင်တယ်လို့ကျွန်တော်အမှန်နဲ့ပေါ့
မန္တလေးကနေရန်ကုန်အထိဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာကဥဆောင်ချီတက်လာတဲ့ပင်မကျောင်းသားတပိတ်စစ်ကြောင်းဟာဒီကနေ့မှာတော့အောင်လံမြို့ကနေထွက်ခွာပြီးပြည်မြို့ကိုခရီးဆက်နေကြပါတယ်ချီတက်လာရာလမ်းတစ်လျှောက်ကြီးရွာတွေကပြည်သူတွေကတခဲနဲ့ကြိုးဆူကြတယ်လို့ပြည်မြို့မှာတော့လုံခြုံရေးစိုးရိမ်စရာရှိတယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြောင်းဥဆောင်ချီတက်နေသူတဦးဖြစ်တဲ့ဘကတာကျောင်းသားကိုမြတ်သူကပြောပြပါတယ်
ကိုစကြောင်းကတော့စပယ်ကိုကွေနာရောက်နေပြီကျွန်တော်အွန်လိုင်းကမနေ့6ခွဲလောက်ကထွက်လာတယ်ကကျွန်တော်တို့မနေ့ကညအွန်လိုင်းဝင်တော့အွန်လိုင်းမှာလူတိတ်ချီပြီးကြိုးတယ်ကဗိနအနီးနားပတ်ဝန်းကျင်ရွာတွေကပါတက်လာတယ်ပေါ့နော်ဒီကျွန်တော်တို့အွန်လိုင်းမြို့အဝင်ကနေစားပြီးတော့ကျွန်တော်တဲခွေကတာဝန်ကကြောင်းရောက်တဲ့အထိလူတွေကပြတ်မတော့ဘူးဒီလူလူထောက်ကမ်းမှုကလည်းအခုကျွန်တော်ဆက်သွားတဲ့ရွာတိုင်းကိုကျွန်တော်ရွာလုံးချုပ်နေပါထွက်ကြတာကိုတွေ့ရတယ်အချိန်ကြီးကတော့ကျွန်တော်တို့တရှိမှာတော့ပြတင်းမျိုးစုံထွက်နေပေါ့နော်အဲကျွန်တော်တို့ဒီပြည်ကိုအဝင်မခံဘူးအားမဲ့ဆိုတဲ့ဟာမျိုးကြားရတယ်။မနေ့ကကျွန်တော်လမ်းကြောင်းထွက်လာတော့ဆီစီကျူထွက်လာတော့ရုံပြူတောင်သားမှာဖယ်ရီဖြည့်တွေချထားတဲ့ရဲရဲတုံးရဲတော့ရှိရပါတော့။အဲဒီရဲ့အကျော်နှစ်မိုင်လောက်မှရှိရဲ့အားမလည်းရဲတဲ့ရင်အဲ့မှာလည်းရဲတွေထပ်ပြင်းယူပြီးတော့ရှိနေရတွေ့ရတယ
်။လေးဘွေဆိုင်တွေ့ဆုံဆွေးနွေးဖို့ခိတ္တရနာပြီးတဲ့နောက်ပိုင်း NNER ကိုယ်စားလှယ်ဒေါက်တာသိန်းလွင်ကိုအစိုးရဘက်ကတီးခြားတွေ့ဆုံဖို့ကမ်းလှမ်းခဲ့ပြီးအစိုးရပညာရေးဒုဝန်ကြီးဦးတန့်ရှင်နဲ့ဒေါက်တာသိန်းလွင်တို့တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ NNER ကိုယ်စားလှယ်တွေအပါအဝင်ဒီမိုကရေစီပညာရေးဦးဆောင်ကော်မတီဝင်ကျောင်းသားကိုယ်စားလှယ်၃ဦးပါပါဝင်နိုင်မှုအရေးတောင်းဆိုဆွေးနွေးခဲ့တဲ့အတွက်ဖေဖော်ဝါရီလ9ရက်နေ့မှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဘာကသများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးမဖြုတ်ဖြုတ်အောင်ကပြောပါတယ်
။အဓိကဆွေးနွေးမှာကကျမတို့အဓိကဖြစ်နေတဲ့ကိစ္စကဟိုအစိုးရဘက်ကနေပြီးတော့ဒီပထမဆွေးနွေးပွဲကိုတစ်ဖက်တည်းရှေ့ဆိုင်နေရှေ့ဆိုင်ပြည့်နောက်ပိုင်းမှာအကြောင်းပြချက်ပေးတဲ့အရာတွေကအမျိုးမျိုးဖြစ်နေတယ်။ဥပမာကျမတို့ပေးတဲ့အကြောင်းပြချက်ကတမျိုးဖြစ်နေတယ်။ဒီမီဒီယာတွေကိုပေးတဲ့အကြောင်းပြချက်ကတမျိုးဖြစ်နေတယ်။နောက်ကြေညာချက်တွေထွက်လာတော့တမျိုးဖြစ်နေတယ်။အဲ့တော့အစိုးရအနေနဲ့ဒီဆွေးနွေးပွဲကိုတကယ်ပဲဟိုပြည်သူတွေကျောင်းသားတွေအပေါ်မှာဆန္ဒဒီလိုကျောင်းသားရဲ့ဆန္ဒကိုပေါ့နော်တကယ်ပဲဟိုလိုက်နာလေးစားလို့ဒီဆွေးနွေးပွဲကိုဆက်ပြီးတော့ရိုးရိုးတက်တာနဲ့ပြုလုပ်မှလားတမောင်းမှုလို့ရှိရင်ကျမတို့ဆွေးနွေးပွဲအကြောင်းပြပြီးတော့တစ်ခါကပေါ့နော်ဟိုကျောင်းသားတို့ကိုဟိုဖြုတ်ဒီကျောင်းသားတပိတ်ကိုဖြုတ်ခွဲဖို့အကြံဖတ်ဖို့ဖြစ်လာမှလားဆိုတဲ့တန်ရရဲ့ကျမတို့ကျောင်းသားတို့ပြည်သူလူထုမှာပြီးခဲ့တဲ့ရက်ကထွက်လာတဲ့စိတ်မှန်လေးမနေ့ကဒီဒီရဲဝင်ကြီးဥက္ကကိုရဲ့အင်တာဗျူးတွေမှာကျမတို့အများစုပေါ့နော်တန်ရဝင်ပြဖြစ်လာတဲ့စကားတွေတွေ့ရရဲ့ရှင်အဲ့ဒါဆိုတော့ကျမတို့ဒီဆန္ဒဒီဆွေးနွေးပွဲက
ဒီစနေပွဲကကျွန်တော်ပြည်နေနေတာမှရှိဖို့လိုပါတယ်ဒီကိစ္စရင်းနဲ့ပတ်သက်ပြီးတော့ပြည်နေတော်မှာဖြစ်ပါတယ်ရှင်ဟုတ်ကဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကပ်ကွက်တဲ့အနေနဲ့မုံရွာတက္ကသိုလ်ကျောင်းသားများတမကကလည်းဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းအနေနဲ့မြို့ရင်းမှာလှည့်လည်ဆန္ဒပြနေကြသလိုပခုတ်ကူမြို့ကနေမြေလက်စစ်ကြောင်းဖြစ်နေတဲ့တပိတ်မောက်ကျောင်းသားတွေကခြိတက်လာနေက Yangon was Susie Biro, Lola, a downso jetty, Miamachin, Unions, or the Baymout downso Dajama Pitelu, the Baymout down now count down the gap, your barishim.